သတင်းမီဒီယာဥပဒေမှာဖော်ပြထားတဲ့ပြစ်မှုတစ်ခုခုကိုကျူးလွန်တဲ့သတင်းသမားကိုအရေးယူတဲ့အပိုင်းမှာကောင်စီကိုအရင်ဆုံးတိုင်ကြားရမှာဖြစ်ပေမဲ့သတင်းသမားတွေလက်ရှိအရေးယူခံနေကြရတာမှာတော့တခြားဥပဒေပုံမှားတွေနဲ့တရားစွဲခံနေရတာမျိုးတွေဖြစ်နေပါတယ်။ဒါဟာဒီမိုကရေစီစံနှုန်းတွေနဲ့လွဲချော်နေသလိုမီဒီယာကောင်စီကကာကွယ်ပေးနိုင်တာမျိုးလည်းမရှိပဲပြရုပ်တက်တက်သားဖြစ်နေတဲ့အကြောင်းမီဒီယာနဲ့ဥပဒေတိုင်ဝိုင်းကပြောလိုက်ပါတယ်။ဒီအကြောင်းမင်းမြန်ထားတဲ့ VOA သတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
သတင်းသမားတွေဟာပြောင်စုစွတ်တော်ကအတည်ပြုပြတန်းလိုက်တဲ့မီဒီယာဥပဒေနဲ့ရေးယူခံရတာမျိုးမဟုတ်ပဲမသက်ဆိုင်တဲ့ဥပဒေတွေရှေးကျရဲ့ဥပဒေတွေနဲ့အမှုဖွင့်ရေးယူခံနေရတာဟာဥပဒေလုံးဆုံးလုံးကြီးရလွဲမှားနေတယ်လို့ပြောင်စုရှိနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်က VOA ကိုပြောပါတယ
်။ဒါကြတော့ဥပဒေအရဆိုရင်တော့အဲ့လိုပြောလို့မရဘူးပြ။ဥပဒေအရထောက်ကူကွန်ဆက်လုံးနဲ့တရားများဖွင့်ဆိုရင်ဥပဒေအရနောက်ကျတဲ့ဥပဒေအရရှေးကျတဲ့ဥပဒေကိုလွှမ်းမိုးတယ်ပေါ့နော်။ဒါကြောင့်မလို့ငါခါဝေလို့ဘာလို့အဲ့ဒီမီဒီယာဥပဒေအရသတင်းမီဒီယာဘာနဲ့ပတ်သက်လာရင်လွှမ်းမိုးတယ်။ဒါကြောင့်မလို့အဲ့ဒီသတင်းမီဒီယာသမားတွေကိုသတင်းမီဒီယာဥပဒေနဲ့အရေးမကြီးပဲနဲ့ချိကျတဲ့ဥပဒေနဲ့အရေးကြီးပြန်တာဥပဒေအရမှားယွင်းပါတယ်လို့အဲ့ဒါကျွန်တော်အတိအကျဖတ်ချက်ပေးပါရစေ
။သတင်းသမားတွေကိုမီဒီယာဥပဒေနဲ့အရေးမကြီးပဲတခြားဥပဒေတွေနဲ့အရေးယူရတာဟာအဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ဒဏ်ငွေနဲ့ပြစ်ဒဏ်တွေဟာမမျှတတဲ့အတွက်တခြားဥပဒေတွေနဲ့အရေးယူနေရတာဖြစ်ကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွင်းရေးမှူးဘုံမှုချုပ်စုံမင်းထွန်းက AB 30နေပြည်တော်ပြန်ကြားရေးဌာနမှာလုပ်တဲ့မန်းနိုင်၄ရက်တွေ့ဆုံပွဲသတင်းသမားတွေနဲ့အမေးအဖြေမှာပြောသွားတာဖြစ်ပါတယ
်။ခဏခဏပြောရတာသတင်းမီဒီယာဥပဒေမှာပြဋ္ဌာန်းထားပြီးအများဆုံးကကျွန်တော်ငွေသန်း10သိန်းငွေ3သိန်းလူတစ်ယောက်ကိုခမရကိုကျွန်တော်ရိုက်ပြောကြခမရကိုဟိုကြိုက်တယ်လို့ဆဲပြောကြခမရကိုငွေ3သိန်းကျွန်တော်ယောပြီးမယ်ခမရခံမလားဒါပဲရှင်းရှင်းလေးရဲ့ခမရကိုခမရအမီကိုလည်းဆဲမယ်ခမရအဖေကိုလည်းဆဲမယ်ခမရအမျိုးမျိုးလည်းဆဲမယ်ခမရကိုလည်းဆဲမယ်ဆဲပြီးရင်ခမရကိုငွေ3သိန်းယောပြီးမယ်ဆိုခမရခံမလားဘယ်လိုဖြစ်မလဲဒါပဲ
သတင်းသမားတယောက်ကိုရေးယူမယ်ဆိုရင်မီဒီယာကောင်စီရဲ့ညှိနှိုင်းတာကိုအရင်ဆုံးလက်ခံဖို့မပြေလည်တဲ့အခါမှာသက်ဆိုင်ရာတရားရုံးမှာတရားစွဲဖို့ကောင်စီဘက်ကတောင်းဆိုထားပေမဲ့တရားစွဲအဖွဲ့အစည်းကလေးမထားကြောင်းမီဒီယာဥပဒေနဲ့သာတရားစွဲဖို့တတ်မတော်တဲ့အစိုးရကိုကြံပြူထားကြောင်းသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှုနှင့်ဦးတာဆောင်ဆောင်ထက်ကအခုလိုပြောပါတယ
်။တော်တော်ပြည်ထောင်စုကြားရေးဖက်ကဘူးချောမင်းချောပေါ်မှာမီဒီယာဥပဒေမှာဖြစ်တာလည်းဝါကြီးရောဒါကြောင့်မို့လို့ခြားလို့ရတယ်ဆွဲရပေါ့ဒီတာမျိုးနဲ့သူတို့ကပြောတာအဲ့တော့အခုဒီကအခုဟာကကျွန်တော်တို့ကတစ်ခါတစ်ခါလမ်းလို့တော့ထားလို့ရတယ်။ဒိဉ္ဇာကျနာလို့လေ။ဆိုင်ကြီးဆောင်ရဲ့ဒီကုသီအကြောင်းလေးမှာချက်ဆွမ်းနေရတယ်ပါနေတော့။အဲ့ဒါကိုငါတို့ကြီးလို့ငါတို့စော်လို့ငါတို့ရဲ့လုပ်ငန်းကိုနှောက်ရှက်လို့ဆိုရဲဟိုဘောတော့အမုန်းတရားအခြေခံရှိတဲ့စိတ်နဲ့ဒိဉ္ဇာကိုဆက်ဆံနေလို့ရှိရှင်။ဒီတောက်ကြီးရဲ့ဘုရားစီကြီးရဲ့အကြောင်းလေးပေါ့နော်။အဲ့တော့ဒိဉ္ဇာလက်သက်ခွင့်ရအောင်
သတင်းမီဒီယာဥပဒေပုံမှန်စနစ်မှာမီဒီယာကောင်စီရာစာနယ်ဇင်းသမားတွေနဲ့ပတ်သက်ပြီးလွတ်လပ်စွာစောင့်ရနေတဲ့အဖွဲ့အစည်းဖြစ်တယ်လို့ပြောထားပေမဲ့တကယ်တမ်းကောင်စီရဲ့လုပ်ပိုင်ခွင့်အပေါ်မှာမေးခွန်းထုတ်နေကြပါတယ်။ဥတာလုံဆောင်ထက်ကအခုလိုဆက်ပြောပါတယ
်။ဥပဒေမှာတော့ကြီးထားတာလွတ်လပ်စွာလုပ်နိုင်တယ်ဆိုပြီးတော့မှန်မှန်လွတ်လပ်စွာလုပ်နိုင်တယ်ဒါပေမဲ့ဘာလို့လွတ်လပ်စွာလုပ်နိုင်တာလဲဘယ်လိုသိစာမှဝင်ပြီးတော့ဟိုကောင်စီနဲ့ဟလာဟိုအခြားမှန်တယ်ကိုထိန်းချုပ်ရမယ်ဆိုပြီးကြီးကြီးကျယ်ကျယ်ပြဋ္ဌာန်းတာတော့မရှိဘူး။ရှိရတဲ့ကြောင့်လို့ဒီလိုပြဿနာမျိုးတိုက်ရင်တော့ကောင်စီကိုတိုင်ပန်းနိုင်တယ်လို့ပဲယူထားတာ။တိုင်ပန်းတိုင်ပန်းတိုင်ပန်းတိုင်ပန်းပေါ့နော်။အဲ့တော့တိုင်ပန်းမတိုင်တဲ့အတွက်ကြောင့်တရားဥပဒေတိုင်းသွားတယ်။ရဲစခန်းတွေမှာအမှုပြုနေတဲ့ပြဿနာတွေတက်တယ်။အဲ့တော့အခုလက်ရှိနေသားရရတော့ဒီပြည်ကောင်စီကဘာမှလုပ်နိုင်စွမ်းမရှိတဲ့ကြာရုပ်တက်တဲ့ကောင်စီဖြစ်နေတာ။
ဒီအပိုင်းအတွင်းမှာရခိုင်ပြည်နယ်စစ်တေမျိုးအခြေဆိုင် DMG သတင်းဌာနအေဒီတာချုပ်ဦးအောင်မင်းဦးနဲ့အဖွဲ့ကိုမတရားအသိဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်နှင့်လည်းတရားစွဲခံထားရတဲ့ကိစ္စလည်းရှိပါတယ်။ဒီလိုဥပဒေပုံမှန်တွေနဲ့တရားစွဲရတဲ့ပတ်သက်ပြီး DMG သတင်းဌာနတာဝန်ခံအေဒီတာဦးအေကရစ်က VOA ကိုအခုလိုပြောပါတယ
်။ဒီအဓိကတော့ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုလို DMDO RK တို့လည်းဆွေးနွေးတာလည်းရှိရလေ။ဆိုတော့တစ်ဖက်မှာတင်ကြည့်လိုက်ပြင်လည်းဒါကျွန်တော်ထင်တယ်ကအဲ့ဒီတင်မီဒီယာဥပဒေဆိုတာကိုဒီကကလူတွေကသိပြီးတော့ဟိုကရှိတယ်လို့တော့မထင်ဘူးပေါ့နော်အဲ့လိုလူမျိုးတော့ဘာလို့ technique ဆိုရင်ဒါသူတို့က60နဲ့ဆွေးမယ်ဟိုကနဲ့ဆွေးမယ်ဆိုပြီးတော့လာတာလေဘလို့ဟော
မကြသေးခင်ကလည်းမြောက်ဥမှတ်တမ်းဆောင်းပါဖော်ပြခဲ့တဲ့ AOD သတင်းဌာနနဲ့ရခိုင်ရဲကိစ္စတွေကိုဖော်ပြခဲ့တဲ့ RFA သတင်းဌာနကိုဆက်သွယ်ဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲထားသလိုရာဇဝတ်တကြီးဥပဒေအခန်း27အတရေချက်မှုဥပဒေပုံမှန်900ဂါကြီးနဲ့လည်းစွဲဆိုထားပါတယ်တကမာလုံးဆိုင်ရာသတင်းလွတ်လပ်ခွင့်အဆင့်ကိုသုံးသပ်ဖော်ပြနေရဲ့နယ်စည်းမထသတင်းတောက်များအဖွဲ့ထုတ်ပြန်ကြေညာချက်အရဆိုရင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာကျဆင်းနေစေဖြစ်ပြီးကမ္ဘာအဆင့်138မှာရှိနေပါတယ်။သတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတော့ Norway, Sweden နဲ့ Finland နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံဟာ2018မှာအဆင့်139ရှိခဲ့ပေမဲ့လက်တလောအခြေအနေကြောင့်2019မှာကျဆင်းနေသွားပြီး 138ကိုရောက်ရှိခဲ့တာဖြစ်ပါတယ်။